COVID-19 ကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေအနေနဲ့မလိုအပ်ဖဲအပြင်သွားတာမျိုးကိုရှောင်ကြဉ်ပြီးနေအဝင်အထွက်များတာဟာအနေရရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံကသတိပေးထားပါတယ်။ပြည်သူတွေနေအပြင်မထွက်ကြဘူးလိုက်လံနှိုးဆော်ပြီးဆောင်ရွက်နေကြတဲ့အုပ်ချုပ်ရေးမှုတွေကလည်းဒီပေါ်ကိုပြည်သူတွေအနေနဲ့လိုက်နာစေဖို့အတွက်မြစ်တာရက်ခံထားတဲ့အကြောင်းတွေကိုပြောပြသွားမှာပါ။ကျမရင်နဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးချိန်အထိဆိုမြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ42ဦးရှိထားပြီးသေဆုံးသူကတော့4ဦးအထိရှိသွားပါပြီ။အခုလိုသေဆုံးသူအများစုရာဂိုင်းနှုန်းမြင့်နေတဲ့အခြေအနေမှာရှိတယ်လို့ COVID-19 ရောဂါထိန်းချုပ်ရမှာပါဝင်ဆောင်ရွက်နေတဲ့ရန်ကုန်မြို့ကပြည်သူတွေနဲ့ဒီကနေ့ပြုလုပ်တဲ့ online အစည်းအဝေးမှာတွေ့ဆုံချင်းအတိုင်ပင်ခံကအခုလိုပြောခဲ့ပါဗျ။ဒီ
နေ့မနက်စဉ်42ယောက်အထိရောက်သွားပြီ။42ယောက်ထဲမှာဆိုလို့ရှိရင်လေယောက်ကကွယ်လို့နေဆိုင်ရောက်ပါတယ်ဆိုတော့ပြောရမယ်ဆိုရာခိုင်နှုန်းနည်းနည်းမြင့်တယ်လို့ပြောရမှာပဲဒါတော့အဖြစ်ကိုအဖြစ်တိုင်းကိုရင်ဆိုင်ရနိုင်မယ်အဲ့တော့အဲ့ဒီမှာနောက်တစ်ခုသတိပြုမိတာအဲ့ဒီအခုဒီနောက်နံပါတ်39ပေါ့နော်နံပါတ်39ဆုံးသွားတဲ့ညူနာကအသက်85နှစ်ရှိပြီအခြေခံယောဂါတွေလည်းရှိတယ်ဆိုတော့အသက်ကလည်းကြီးတယ်အခြေခံယောဂါလည်းရှိတယ်ဆိုတော့ဒီဟာ COVID-19 ဖြစ်ဖို့ဟာအင်မတန်မှလွယ်ကူသွားတယ်လို့ပဲပြောရတော့မှာပေါ့
တည်ဆုံးသွားပြီဖြစ်တဲ့လူနာနံပါတ်39ရဲ့အခြေအနေကိုသုံးသပ်ပြီးပြည်သူတွေအနေနဲ့နေအဝင်အထွက်အသွားအလာများများမလုပ်ဖို့ကိုသတိပေးသွားပါတယ
်ဒီအခြေအနေကိုပြန်ပြောသုံးသပ်ကြည့်တဲ့အခါကျတော့အင်အဝင်ထွက်သိမ်များတယ်အဲ့ဒါတော့ကျမတို့ပြည်သူပြည်သားတွေကိုသတိပေးခြင်းတယ်အင်အဝင်ထွက်သိမ်များတာဟာအန္တရာယ်ပဲဒါမှမဟုတ်ခွာခွာနေပါခွာခွာနေပါဆိုတာအဲ့ဒါကိုပြောတာပါဟိုဒီလူနာတယောက်ကိုဗစ်19 positive တွေ့ပြီဆိုလို့ရှိရင်ဘယ်သူတွေနဲ့အဆက်အသွယ်ရှိခဲ့တယ်ဘယ်လိုကူးခဲ့မလဲဆိုတာကိုလိုက်ပြီးစုံစမ်းမှာလိုက်ပြီးစုံစမ်းမှာအဲ့ခါမှာလူနာ39ကတော့ဓာတ်ရိုက်နိုင်ငံသားတွေနဲ့ဆက်သွယ်တာမရှိဘူးနိုင်ငံသားမှာရောက်ဖူးတဲ့သူတွေနဲ့ဆက်သွယ်တာမရှိဘူးသို့တော်ညာလည်းအိမ်ကလူဝင်လူထွက်တိတ်များပါတယ
်ကိုဗစ်ရောဂါကာကွယ်နိုင်မှုနဲ့ထိ ंछ ုပ်ကူတာနိုင်ရေးအတွက်တကြံကာလအတွင်းမှာမလိုအပ်ဖဲအိမ်ပြင်မထွက်ကြဖို့နဲ့လူစုလူဝေးမလုပ်ကြဖို့ကိုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်အဲ့ဒီညွှန်ကြားချက်တွေကိုပြည်သူတွေလိုက်နာဖို့အတွက်မြို့နယ်အလိုက်အုပ်ချုပ်ရေးမှုတွေကလိုက်လံနှိုးဆော်တာတွေပြုလုပ်နေကြတာပါ။တကြံကာလအတွင်းမှာမလိုအပ်ဖဲအိမ်ပြင်မထွက်ကြဖို့အပြင်ရေမကစားဖို့အတွက်ကိုပါရက်ွက်တွေရဲတတိပေးထားတယ်လို့ရန်ကုန်မြို့နယ်အုပ်ချုပ်ရေးမှုဦးမင်းမောင်မောင်ကအခုလိုပြောပါတယ်
။ကျွန်တော်တို့ရှိမှာတော့ထွေတူးမရှိပါဘူး။ကျွန်တော်တို့ရှိမှာထွက်တဲ့လူလည်းစိတ်မရှိဘူး။တောက်လျှောက်တော့စပီကာနဲ့လိုက်အော်နေစီဗင်ကော်မတီကရက်ုပ်တွေရောလေအားလုံးပေါင်းပြီးတော့ဟုတ်ကဲ့ကျွန်တော်တို့ရက်ုပ်တွေတိကျမှာရတယ်ဟောမစော့ဘူးလေ
အစိုးရကထုတ်ပြန်ထားတဲ့အတိုင်းညွှန်ကြားချက်တွေကိုလမ်းတွေထဲမှာအတိအပြီးပြောကြားထားသလိုနေအဝင်အထွက်ရော့ပါစေဖို့ကိုလည်းရက်ွက်နေလူငယ်တွေနဲ့စုပေါင်းပြီးစောင့်ကြည့်ဆောင်ရွက်တာမျိုးတွေလှုပ်ဆောင်နေတယ်လို့မယန်းကုံမြို့နယ်အမှတ်နေရက်ွက်ကရိုင်းမှုဦးစန်းကိုကလည်း VOA ကိုပြောပါတယ
်ကျွန်တော်ဟိုလမ်းအနေနဲ့ကတော့နေ့စဉ်ကြစဉ်တော့နှူးတော်ပေးထားတယ်လေ၁၀ရက်ကနေ၁၉ရက်အထိအစိုးရကထုတ်ပြန်ကြေညာထားတဲ့ချင်းချင်းစည်းကမ်းလေးတွေကိုတော့ကားအနေနဲ့ပေါ့နော်လိုက်ပြီးတော့ light order ပဲအော်ပြီးထားတယ်ထုတ်တဲ့ရက်ကစပြီးတော့အော်ပြီးထားတယ်ခင်ဗျအဲ့ဒီလုံပြီးတော့လုံပြီးထားတယ်ဟိုလိုတော့တင်းတင်းကြပ်ကြပ်ကြီးတော့တိတ်တော့ဥစားတော့မရှိသေးဘူးခင်ဗျအားရမှုတော့ရှိပါတယ်လိုက်နာကြပါတယ်တောင်းတောင်းမထွက်ကြပါဘူးကျွန်တော်လည်းနေကင်မိုင်းကျွန်တော်လမ်းလုံချမှုတော့ဖွယ်လေးနဲ့ဖွယ်ပြီးတော့နေနေတော့လေအထွက်လာတော့နေပါတယ်ကျွန်တော
်မြန်မာနိုင်ငံတွင်တက်ခွဲတီးပြူလူနာတွေတဲကလူနာနံပါတ်၄နဲ့၇ဟာယောဂပျောက်ကင်းသွားပြီးဖြစ်လို့ဆေးရုံကနေစင်ဝင်ပြုတ်လိုက်ပြီလို့လည်းသိရပါတယ်ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း18သိန်းကျော်ကိုကူးစက်ခဲ့တာပါဒီယောဂါကြောင့်သေဆုံးသူ13,500ကျော်ရှိခဲ့ပြီးယောဂါသက်သာလာသူအရေအတွက်ဟာလည်း43,300ကျော်ရှိထားပြီးဖြစ်ပါတယ်ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်